မေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုပြင်းအားလေးအဆင့်ရှိပြီးတော့ဒီဦးတည်လာနေတဲ့မထရူဟာရီကိန်းမုန်တိုင်းကြောင့်ဒေသခံမြန်မာတချို့အပါအဝင်တခြားဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့နေကြရတယ်လို့ကြီးမားတဲ့မုန်တိုင်းဘေးအန္တရာယ်ကိုကာကွယ်နိုင်မှုကိုလည်းလူအများအပြားကြိုတင်ပြင်ဆင်နေကြပါတယ်။လက်ရှိအခြေအနေမှာတော့ဖလော်ရီဒါပြည်နယ်တစ်ခုလုံးကိုအရေးပေါ်အခြေအနေဖြစ်နေသမ္မတအိုဘားမားကိုယ်တိုင်မနေ့ကကြေညာလိုက်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေကိုလည်းအသင့်တက်လှမ်းထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ပြောပြပေးပါရှင်။
ဆယ်နှစ်အတွင်းအဆိုးရွားဆုံးဖြစ်တဲ့မက်ထရူဟာရီကိန်းမုန်တိုင်းဘေးအန္တရာယ်နဲ့ပတ်သက်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအသင့်ပြင်ထားကြောင်းသမ္မတအိုဘားမားကမနေ့ကအင်ဖြူတော်မှာကျင်းပတဲ့ Federal အရေးပေါ်စီမံခန့်ခွဲရေးအဖွဲ့နဲ့အစည်းအဝေးအပြီးမှာကြေညာခဲ့ပါတယ်။လေပြင်းအားတစ်နာရီကိုမိုင်140နီးပါးရှိမယ်လို့ American မိုးလေဝသပညာရှင်တွေကခန့်မှန်းထားတဲ့အတွက်မုန်တိုင်းတိုက်ရိုက်ကြရောက်မဲ့နေရာပဲဖြစ်ဖြစ်အနီးအနားဒေသတွေကပဲဖြစ်ဖြစ်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့မုံတိုင်းမလာခင်မနေ့မနေ့ပိုင်းအချိန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်내အုပ်ချုပ်ရေးမှူး Rick Scott ကလည်းအလေးအနက်သတိပေးပြောဆိုထားပါတယ်။ Atlantic သမုဒ္ဒရာက Bahama ကျွန်းစုကိုမနေ့ကဖြတ်သန်းတိုက်ခိုက်လာတဲ့ Matthew Hurricane မုံတိုင်းဟာအခုအတန်မလွင့်ခင်ဒေသစံတော်ချိန်ညနေ6နာရီလောက်မှာ Florida ပြည်내အထက်ပိုင်းကကမ်းခြေတချို့စီကိုဝင်ရောက်လာနေပါတယ်။မုံတိုင်းတိုက်ရိုက်ထိနိုင်မယ်လို့ခန့်မှန်းထားတဲ့ West Palm ကမ်းခြေဒေသတစ်ဝိုက်မှာဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့ကြတဲ့အထက်အဲ့ဒီမှာရှိနေတဲ့တီတကူတန်ခဝိဟာရကျောင်းတိုက်ကဦးစင်းနှစ်ပါးလဲပါဝင်ပါတယ်။မိုင်းတရာကျော်ဝေးပြီးကုန်းတွင်ပိုင်းကြတဲ့မြန်မာဖုန်ကြီးကျောင်းတစ်ကျောင်းကိုမုံတိုင်းမလာခင်မနေ့အစောပိုင်းကတည်းကသူတို့ပြောင်းရွှေ့ခဲ့ကြောင်းကျောင်းတိုက်ဆရာတော်ဦးစန္နာသီရိကအခုလို VOE ကိုမိန့်ကြားပါတယ
်။ဖုန်ဖုန်တို့နေတာကတော့ West Palm Beach ဆိုတဲ့မြို့မှာနေတာ။အဲ့ဒီဘက်ကနေပြီးတော့အထက်ပိုင်းကိုပေါ့လေ။အော်မဲဘုံတို့ဘာတို့ပဲအထီးအဲ့ဒါသွားအတော်လေးကိုပြင်းပြင်းထန်ထန်တိုက်ခတ်မယ်ဆိုတော့ဘုံတို့အဲ့ဒါနဲ့မနေရတဲ့ကပဲအကောလုံးကြောင်းတွေကိုဟိုအရထပ်သားတွေနဲ့အာမှန်တကားတွေလုံအောင်အလက်ပတ်ကရိုက်အဲ့လိုလုပ်ပြီးတော့ဘောလုံးလိုအပ်တဲ့ပစ္စည်းလေးတွေထုတ်ပို့ထည့်ပြီးတော့ဘုံတို့အခုမနေ့ကင်စောစောပဲထွက်လာခဲ့လိုက်တယ်လိတ်လန်းဆိုတဲ့မြို့ကိုဘုံတို့လာတယ်ပေါ့လိတ်လန်းဆိုတဲ့မြို့ကတော့ဒီဟိုဟာအော်လန်ဒိုရဲ့နောက်ဖက်နားမှာပေါ့သူကအတွင်းပိုင်းကြတဲ့အခါကြတော့သူကနည်းနည်းသက်သာမယ်ပေါ့နော်ဒီမှာ
West Palm Beach မြို့နဲ့မိုင်20ကျော်အဝေးမှာရှိနေတဲ့ Royal Palm Beach ရပ်ကွက်မှာနေထိုင်တဲ့အဆိုတော်မေမြန်နိုးခင်ကတော့သူ့ခင်မွန်းတဲ့နဲ့အတူနေအိမ်မှာမုန်တိုင်းတံကိုကာကွယ်နိုင်အောင်ပြင်ဆင်ထားတဲ့နောက်ဆုံးအခြေအနေကိုအခုလို VOE ကိုပြောပါရစေ
မုန်တိုင်းအနေနဲ့တချို့အိမ်ကမမရယ် Hurricane Shelter တွေကသူကရှိပြီးသားတွေအများတယ်တချို့ကကြတော့မရှိဘူးမရှိပေမဲ့ဘာလို့မရှိတဲ့အိမ်တွေဆိုညီမလေးတို့အိမ်ဆိုမရှိဘူးပေါ့နော်မရှိဘူးမရှိတော့ဘာလို့ရလဲဆိုတော့အဲဒီ Home Depot တို့ Lowe's တို့အဲ့လိုမျိုး story တွေကိုပေါ်ပြီးတော့အဲဒီ Hurricane Shelter တွေဝယ်ရတယ် Hurricane Shelter မရှိလို့ရှိရင်တုံးတက်သားပြားအကြီးကြီးတွေရှိတယ်အဲဒီတွေဝယ်ပြီးတော့အဲဒီ concrete တွေကိုဖောက်ပြီးတော့ကားရတယ် brick block တွေကိုသူပြဘာလို့ brick block ကိုကားလဲဆိုတော့လေကအရန်တိုက်တဲ့အခါကျလို့ရှိရင်ဘေးနားမှာရှိနေတဲ့ပစ္စည်းအကရိယာတွေဝတ္ထုတွေကကိုယ့်ရဲ့မှန်လာရရင်မှန်ကွဲပြီးတော့ဟိုဘောနော်အိမ်ထဲကပစ္စည်းထိခိုက်မှာရောလူထိခိုက်မှာအတွက်ပေါ့အဲဒါကြောင့်လို့ကာကြရဲမမလေးအခုလောလောဆယ်တော့ညီမလေးနဲ့ညီမလေးမျိုးသားကတော့ဒီ safety zone လို့ခေါ်ရဲပေါ့နော်ဒီဒီထဲမှာနေရဲ
Florida ပြည်နယ်တောင်ပိုင်းကျတဲ့ Miami မြို့မှာနေထိုင်တဲ့ sushi လုပ်ငန်းရှင် Matt Han စုရင်ကလည်းသူတို့မြို့ရဲ့နောက်ဆုံးခြေနေတွေကိုအခုလို့ပြောပြပါဗျာ
အော်တော့ကတော့သူတို့ဒီအခုဆိုင်လုပ်တဲ့ sushi သမားတွေဆိုရင်တော့ဆိုင်တွေကအခုဆိုင်တွေဒီဘက်မှာရှိတဲ့ market တွေပေါ့ grocery market တွေကတော့နှစ်နာရီတည်းကပိတ်ကုန်ပြီးတော့မှာ誒တခြားအပြင် restaurant တို့တခြားဟိုပါပေါ့ဒီအပြင်ကဒီဆိုင်တွေ mall တွေကတော့ဒီနေ့လုံးဝပိတ်တယ်မှာအကြောင်းတွေကတော့ဒီနေ့တည်းကဆပိတ်လိုက်ပြီးတော့အကြောင်းတွေကတော့မနေ့ကနေ့တည်းတနင်္လာရီလောက်ခဲကလေးတွေပြန်လွတ်လိုက်ပြီလေဒီပဲသူတို့ဒီဘက်တွေရောပေါ့အခုဒီဒီ Thursday or Friday ရောကျောင်းနေ့ရဲ့ခလုံးကျောင်းတွေအကုန်လုံးပိတ်ပါတယ်
မက်ထရူဟာရီကိန်းမုန်တိုင်းဟာဒေသစံတော်ချိန်ညပိုင်းမှာပိုပြီးဆိုးလာမယ့်အခြေအနေရှိနေတယ်လို့ National Hurricane Center ကကြေညာထားပါတယ်။အနီးအနားပြည်နယ်တွေဖြစ်တဲ့ Georgia, South Carolina, မြောက် Carolina ပြည်နယ်တွေကိုလည်းမုန်တိုင်းတံရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်။